ရန်လိုတိုက်ခိုက်ခဲ့သူတွေအကြားအမှန်တကယ်ပဲမိတ်ဆွေအဖြစ်လက်တွဲနိုင်နေဆိုတာကိုတမိုင်းကအကြင်ကျင်တက်တည်ပြခဲ့ပြီးပါပြီဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံအပြီးဒီကနေ့စင်ကာပူမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။နှစ်နိုင်ငံဆက်ဆံရေးတမိုင်းသစ်စာဖို့ပြင်ဆင်နေပြီလို့ပြောဆိုသွားတဲ့တစ်ချိန်တည်းမှာမြောက်ကိုရီးယားရဲ့လူအခွင့်အရေးအခြေအနေကနျူကလ িয়ার ဖြတ်သိမ်းရေးကိစ္စပြီးရင်အမေရိကန်ပြည်ထောင်စုအနေနဲ့အဓိကဦးစားပေးဆွေးနွေးမယ့်ကိစ္စဖြစ်တယ်လို့လည်းပြောဆိုသွားပါတယ်။မက်ခင်ဖြူထွေးကကောက်နှုတ်တင်ပြပါမယ်ရှင်
။အမေရိကန်ပြည်သူရဲ့ကိုစားငြိမ်းချမ်းရေးမျှော်လင့်ချက်ရည်မှန်းချက်နဲ့သတင်းစကားတွေပါကျင်ပါတယ်ဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားဥက္ကဋ္ဌကင်ဂျွန်အွန်းနဲ့တွေ့ဆုံတဲ့သမိုင်းဝင်ဆွေးနွေးပွဲကြီးအပြီးသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းဟာသူ့တိုင်းပြည်ကပြည်သူတွေရဲ့ပုံမတောက်ပါတဲ့အနာဂတ်အတွက်ဦးတည်ပြီးတော့ရဲရင်နဲ့ပရမဆုံးခြေလှမ်းတွေလှမ်းခဲ့သူလို့သမ္မတထရမ့်ကပြောဆိုသွားပါတယ်။နိုင်ငံဆက်ဆံရေးနဲ့ပတ်သက်ပြီးတော့လည်
း We're prepared to start a new history and we're ready to write a new chapter between our nations.Nearly 70 years ago, think of that.
တမိုင်းသိကိုစဖို့ကျွန်တော်တို့ပြင်ဆင်ထားသလိုနှစ်နိုင်ငံကြားစာမျက်နှာသစ်ရေးဖို့လည်းကျွန်တော်တို့အဆင်သင့်ဖြစ်နေပါပြီ။နှစ်ပေါင်း80နီးပါးကိုပြန်ကြည့်ရင်တွေးကြည့်ရင်ကိုရီးယားကျွန်းဆွယ်မှာတောက်လောင်ခဲ့တဲ့အလွန်အကျွံသွေးထွက်တန်ယိုပြိပခတွေအကြားရဲရင်နဲ့ထောင်ပေါင်းနဲ့ချီတဲ့အမေရိကန်တွေအပါအဝင်မရေတွက်နိုင်တဲ့သူတွေတေဆုံးခဲ့ရပါတယ်။စစ်ပညာရေးအတွက်သဘောတူညီချက်မရသေးသလိုစစ်ကဘယ်တော့မှအဆုံးမသတ်ခဲ့ပါဘူး။အဆုံးသတ်တဲ့နေ့ကိုမရောက်ခဲ့ပါဘူး။ဒါပေမဲ့ဒီစစ်ပွဲမကြခင်အဆုံးသတ်မယ်လို့မျှော်လင့်ပါတယ်။မကြခင်အဆုံးသတ်ပါလိမ့်မယ်။အတိတ်ဟာအနာဂတ်ကိုပုံဖော်အတိတ်ပဲဖွင့်လို့မရပါဘူး။မနေ့ကပြိပခတွေကြောင့်မနက်ဖြန်ရဲ့စစ်ကိုအဖြစ်ခံလို့မရပါဘူး။ရန်လိုတိုက်ခိုက်ခဲ့သူတွေအကြားတကယ်ပဲမိတ်ဆွေတွေဖြစ်နိုင်တယ်ဆိုတာကိုတမိုင်းကအကြိမ်ကြိမ်တက်တည်ပြခဲ့ပြီးပါပြီ
။နျူကလ িয়ার လက်နက်ဖြတ်သိမ်းရေးအတွက်အခိုင်အမာလှုပ်ဆောင်ဖို့ကင်ဂျွန်အွန်းဘက်ကကတိပေးထားသလိုဒီလိုဖြတ်သိမ်းရေးမှာကတိကဝတ်နဲ့အညီဆောင်ရွက်သွားရေးကိုလိုအပ်တဲ့စစ်ဆေးမှုတွေလှုပ်ဆောင်သွားမယ်လို့သမ္မတထရမ့်ကသတင်းတောက်တွေကိုပြောဆိုပါရယ်။နျူကလ িয়ার လက်နက်ဖြတ်သိမ်းလိုက်တဲ့အတွက်မြောက်ကိုရီးယားဘက်ကနိုင်ငံတကာနဲ့ကုသန်းရောင်းဝယ်ခွင့်နောက်ကုန်သွယ်ခွင့်နဲ့အတူပြည်သူတွေရဲ့ကြွယ်ဝချမ်းသာဖို့အခွင့်အလမ်းတွေကိုရရှိသွားလိမ့်မယ်လို့သူကအလေးနဲ့ပြောဆိုပါရယ်
။ Tremendous 24 hours. We've had a tremendous 3 months, actually, because this has been going on for... There is no limit to what North Korea can achieve when it gives up its nuclear weapons and embraces commerce and engagement...
Nuclear လက်နက်ကိုစွန့်ပစ်ပြီးကုသန်းရောင်းဝယ်ရေးကိစ္စတွေလုပ်မယ်။ကျန်တဲ့ကမ္ဘာနဲ့ထိတွေ့ဆက်ဆံတဲ့အတွက်မြောက်ကိုရီးယားဘက်ကပြန်ရနိုင်တာတွေကအကန့်အသတ်မရှိပါဘူး။ဥက္ကဋ္ဌကင်အနေနဲ့အရင်ကလူတွေမရခဲ့ဘူးတဲ့အခွင့်အလမ်းတွေကိုရနေပါတယ်။ကြီးမြတ်တဲ့လုံခြုံရေးခေတ်သစ်တစ်ခုကိုတည်ဆောက်နိုင်ပြီးသူ့ရဲ့ပြည်သူတွေကြွယ်ဝချမ်းသာအောင်လုပ်နိုင်တဲ့ခေါင်းဆောင်တယောက်အနေနဲ့တမိုင်းမှာမှတ်တမ်းတင်ကြမှာပါ။ဥက္ကဋ္ဌခင်နဲ့ကျွန်တော်တို့သဘောတူလက်မှတ်ရေးထိုးခဲ့တဲ့အတိုင်းကိုရီးယားကျွန်းဆွယ်နျူကလ িয়ার လက်နက်ဖြတ်သိမ်းရေးကိုခိုင်ခိုင်မာမာမပြောင်းလဲပဲလှုပ်ဆောင်မယ်လို့သူ့ဘက်ကကတိပြုထားပါတယ်။ဒီသဘောတူညီချက်ကိုအမြန်ဆုံးအကောင့်ထဲဖော်ဖို့လဲကျွန်တော်တို့အကြီးအကျယ်ညှိနှိုင်းခဲ့ကြပါတယ်
။တောင်ကိုရီးယားနိုင်ငံမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေကိုဆက်ပြီးတော့ထားရှိတဲ့တစ်ချိန်ထဲမှာအကုန်ကျများတဲ့စီးရေးအရာရှင်ပြိုင်တဲ့လက်ချက်မှုတွေကိုတော့ဆက်လက်လှုပ်ဆောင်မှာမဟုတ်ဘူးဆိုပြီးဒီသတင်းစာရှင်းလင်းပွဲမှာပဲပြောဆိုသွားပါတယ်။မြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်တွေဖြတ်သိမ်းပြတဲ့အထိအရေးယူပိတ်ဆို့မှုတွေကိုဆက်ပြီးတော့ပြဋ္ဌာန်းသွားမယ်လို့လည်းသမ္မတဒေါ်နယ်ထရမ့်ကပြောဆိုသွားပါတယ်ရှင်
။ဘာကင်ဖြူထွေးပြောပြပေးခဲ့တာပါ။